ပြည်ပြည်နယ်ဖုန်ဖုန်ခရိုင်မှာအခြေစိုက်တဲ့စစ်ကောင်စီစခန်းတချို့ပြီးခဲ့တဲ့သတင်းပတ်ထဲစီးနင်းတိုက်ခိုက်မှုမှာစစ်ကောင်စီဘက်ကကြဆုံမှုတချို့ရှိခဲ့ကြောင်းကရင်မျိုးသားစီယုံ KNU ကသတင်းထုတ်ပြန်လိုက်ပါတယ်။လေတာကောမူထရောခရိုင်ကမြို့နယ်တစ်ခုမှာတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားပြီး VOA သတင်းတောင်မရေးမှာပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်ကရင်အမျိုးသားအစည်းအုံတက်မဟာကထိန်းချုပ်ရာနယ်မြေတဲကထိုကီဒီမော်ဖူနာတီနိုမက်တပေတူပေါ်ပွေကျိုးခုတုထကဟီလူကဟီကျိုးကူးစိတ်ထိုကီနဲ့ဒဲသီးကျိုးဒေတာကစစ်ကောင်စီရဲ့တပ်စခန်းတွေကို KNL တပ်ဖွဲ့ဝင်တွေကပျောက်ကြားစနစ်နဲ့ဝင်ရောက်တိုက်ခိုက်ခဲ့ကြောင်းကရင်မျိုးသားအစည်းအုံရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစီကအခုလိုပြောပါတယ
်စခန်းရှိခုဆိုတာကတို့ရဲ့ဟိုလာပေါ့နော်ဒီရှမ်းမငါလဲမှာဆိုညွန့်နေညွန့်နေတွင်တဲ့မှာဖြစ်တာပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်ရဲ့ဟောတာပေါ့နော်ဒီသက္ကသရဲ့ဒီကြောဝင်ရောက်မှုကိုဟောတာစီရင်နေနေတော့လောက်သက္ကသရဲ့အိတ်တက်စတန်ရှိနေဒီကြွေကဒီတူကြီးကောင်းမို့မနေခိုင်နိုင်ရတဲ့အခြေအနေရှိတဲ့အတွက်အဲ့ဒါကိုတို့ဟောတာပေါ့နော်သက္ကသရဲ့ဟောတက်စတန်ကိုအဓိကထိုက်ခိုင်းရတဲ့အယူအဆဖြစ်ပါတယ်လို့တော့ပြောနိုင်ပါလေလို့
ဒီကိစ္စနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကလည်းဒီတိုက်ခိုက်မှုအတွင်းစစ်ကောင်စီဘက်ကကြဆုံမှုတွေရှိတယ်လို့လည်းပြောပါတယ
်ဝင်တဲ့တော့ရန်သူရှေ့အောင်အသိဆုံးတယ်လို့ဆိုတော့ကျွန်တော်ဟိုသတင်းရတာလေဟုတ်ကဲ့
ကရင်မျိုးသားစီယုံတပ်မကထိ ंछ ုံနယ်မြေမှာဂျွန်လနှစ်ပတ်တာအတွင်းစစ်ကောင်စီတပ်တွေရှားဖြတ်တိုက်ခိုက်ခံရမှု32ကြိမ်ရှိခဲ့ပြီး20ဦးသေဆုံးက6ဦးဒဏ်ရာရရှိခဲ့ကြောင်း KNU ကထုတ်ပြန်ခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတပ်မဟာကနယ်မြေအတွင်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပေါ်နေပြီးဖပွန်ခရိုင်တစ်ခုလုံးကခြေရွာအကုန်လုံးနှီးပါစစ်ဘေးရှောင်နေရပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကိုနေ့စဉ်မပြတ်ပြုလုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်